စီးရီးယားနိုင်ငံမှာရုတ်တရက်ထိုးစစ်ဆင်ခဲ့တဲ့တဘုံတွေကဒီကနေ့ပဲဒမတ်စကတ်မြို့ကိုထိန်းချုပ်လိုက်ရတာအစိုးရအုပ်ချုပ်မှုပြိုလဲသွားပါတယ်။နှစ်ပေါင်း50ကြာသမ္မတဘာရှာအာဆတ်မိသားစုရဲ့အုပ်ချုပ်မှုအဆုံးသတ်သွားတဲ့အတွက်လူတွေလည်းလမ်းပေါ်ထွက်အောင်ပွဲခံခဲ့ကြတာပါ။သမ္မတကိုရာဇဝတ်ဖယ်ရှားလိုက်ပြီးဖမ်းဆီးထားသူအလုံးကိုလည်းပြန်လွတ်ပေးလိုက်တဲ့အကြောင်းအုပ်စုတစုကလည်းနိုင်ငံပိုင်မီဒီယာကနေကြေညာပါတယ်။လွတ်လပ်တဲ့စီးရီးယားနိုင်ငံရဲ့အဖွဲ့အစည်းတွေကိုထိန်းသိမ်းကြဖို့လည်းဒမတ်စကတ်တိုင်းပိုင်မဲ့စစ်စင်ရေးအဖွဲ့အဖြစ်အမည်ပေးထားတဲ့တိုက်ခိုက်အုပ်စုကတဘုံတွေနဲ့လူလူကိုတိုက်တွန်းတဲ့အကြောင်းကြေညာချက်မှာထပ်သွင်းပြောဆိုထားတာပါ။တဘုံတွေမြို့တော်ကိုစတင်ဝင်ရောက်လာချိန်မှာပဲသမရအာဆတ်တိုက်ပြည်ကနေထွက်ခွာသွားပြီးဖြစ်တဲ့အကြောင်းစီးရီးယားစစ်ပွဲစောင့်ကြည့်ခဲ့ကအဖွဲ့ရဲ့အကြီးအကဲကပြောဆိုလိုက်ပြီးနိုင်ပိုင်းကြမှာကြေညာချက်ထွက်ပေါ်ခဲ့တာဖြစ်ပါတယ်။လူပေါင်းထောင်ထောင်ချီတည်ဆုံးပြီးတိုက်ပြည်လူဦးရေ23သန်းရဲ့ထပ်ဝက်လောက်နေရာစွန့်ခွာရတဲ့14နှစ်နီးပါးကြာပြည်တွင်းစစ်အတွင်းသမရထွက်ပြေးရတဲ့အထိတဘုံတွေရုတ်တရက်ထိုးစစ်ဆင်အောင်ပွဲခံနိုင်တဲ့ပုံမှာတော့မြို့တော်ကလူလူကလည်းအားအသင့်နေကြပါတယ်။